အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားမဟာမိတ်အဖြစ်ဆက်လက်ရည်တည်သွားဖို့ညီညာနဲ့ကိုရီးယားကျွမ်းဝင်ဖြစ်စေဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတယူကော်ဝင်မှအနိုင်ရထားသူဖြစ်ကြေညာထားတဲ့ဂျိုးဘိုင်ဒန်တို့ကထလောင်းတီးပြပြောကြားလိုက်တယ်လို့တောင်ကိုရီးယားသမ္မတအိမ်ပြတော်ကပြောပါတယ်။
ကိုရီးယားကျွမ်းဝင်မှနျူကလီးယားလက်နက်ဖျက်သိမ်းရေးနဲ့ရေရှည်ငြိမ်းချမ်းရေးဖြစ်ပေါ်လာစေဖို့အတွက်အနီးကပူးပေါင်းဆောင်ရွက်ဖို့ဂျိုးဘိုင်ဒန်ကိုသမ္မတမွန်ဂျေအင်းကပန်ကြားခဲ့ပါတယ်။ဂျိုးဘိုင်ဒန်ကတော့တောင်ကိုရီးယားနိုင်ငံဟာအင်ဒိုပစိဖိတ်ဒေသရဲ့လွန်မြောက်ရေးနဲ့သာယာဝါပြောရေးအတွက်အရေးပါတဲ့နိုင်ငံဖြစ်ပြီးမြောက်ကိုရီးယားနိုင်ငံရဲ့နျူကလီးယားကိစ္စ
ြော့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအပါအဝင်ကမ္ဘာတစ်ဝက်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုတိုက်ဖြတ်သွားမယ်လို့လည်းပြောလိုက်ပါတယ်။လက်ရှိအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့2018ခုနှစ်ကတွေ့ဆုံခဲ့တဲ့ညီလာခံအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်လှုံ့ဆော်သွားမယ်လို့ကျွန်တော်ပြောဆိုခဲ့ကြပေမဲ့လည်းသူရဲ့ဒုတိယအကြိမ်ဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာတော့တိုးတက်မှုတစ်စုံတစ်ရာမရရှိပဲမနစ်ကအလုံသဘောအဆက်ဆွေးနွေးမှုဟာလည်းပြတ်သွားခဲ့ပါတယ်ခင်ဗျာ။